ဂျာမနီလွှတ်တော်က Olaf Scholz ကိုတိုက်ပြည့်ရဲ့ဒုတိယကမ္ဘာစစ်ပြီး6ရောက်မြောက်ဝန်ကြီးချုပ်အဖြစ်တင်ပြလိုက်ပါတယ်။ဒါဥရောပသမဂ္ဂရဲ့လူကြီးအများဆုံးဂျာမနီမှာဝန်ကြီးချုပ်အင်္ဂလာမာကဲ16နှစ်ကြာအုပ်ချုပ်ခဲ့ပြီးတဲ့နောက်မှာအပြောင်းလဲကာလအဖြစ်ကိုစဖွင့်လိုက်ကြပါ။ဒီနေ့ကတော့စီဝင်မှာအမှတ်395ရောက်က Olaf ကိုထောက်ခံခဲ့ကြတာပါ။အောက်လွှတ်တော်မှာအမှတ်နေရာ936နေရာရှိတဲ့နဲ့သူ့ရဲ့၃ပါတီညီမောင်အဖွဲ့ကအမှတ်နေရာ416နေရာကိုရရှိထားပါတယ်။ဂျာမနီကိုပုံမခင်မီတွတ်တရအောင်လုပ်ပြီးရာသီဥတုပြောင်းလဲကိုဟန်တားမယ်ဆိုတဲ့မျှော်လင့်ချက်နဲ့ရှိုးစဲဆိုရတက်လာခဲ့တာဖြစ်ပါတယ်။ဒါပေမဲ့သုံးပါတီတောင်အချိန်ယူနှိမ့်လို့ရမယ်သူ့မြန်မာ့ဆိုရအနေနဲ့အမြန်ဖြည့်ရှင်းဖို့လိုနေတဲ့လက်ရှိအပြင်းထန်ဆုံးကိုဗစ်ဘေးနဲ့ချက်ချင်းရင်ဆိုင်နေရတယ်လို့သုံးသပ်သူတွေကဆိုနေပါတယ်။ရှိုးစ်ကိုဝန်ကြီးချုပ်ဖြစ်ဂျာမနီသမ္မတကတရားဝင်ခန့်ထားလိုက်ပြီးဒီနေ့နေ့လယ်နောက်ပိုင်းမှာပဲအောက်လွှတ်တော်ခရရှိမှာဂျန်တစ်စာကျင်းပခဲ့ပါတယ်။